တည်ဆုံးသွားပြီလို့လက်အတော်ကြားသတင်းထွက်နေတဲ့ Al-Qaeda ခေါင်းဆောင် Ayman al-Zawahiri ကို September 7ရက် 9/11 တိုက်ခိုက်မှုအနှစ်20ပြည့်နှစ်ပတ်လည်နေ့မှာထုတ်ပြန်တဲ့ဗီဒီယိုခွေအစ်စ်မှာပြန်တွေ့လာပါတယ်။ဒီဗီဒီယိုကိုစနေနေ့ကထုတ်ပြန်ခဲ့တာဖြစ်ကြောင်း Jihad တိုက်ခိုက်ရေးသမားတွေရဲ့ website စာမျက်နှာတွေကိုစောင့်ကြည့်နေတဲ့ site ထောက်လိုင်းရေးအဖွဲ့ကပြောပါတယ်။အဲ့ဒီဗီဒီယိုထဲမှာ al-Zawahiri ကဂျေရုဆလင်မှာဘယ်တော့မှဂျူးတွေအတွက်ဖြစ်လာမှာမဟုတ်ဘူးလို့ပြောသလိုJanuary လတည်း Syria ကရုရှားတပ်တွေကိုပစ်မှတ်ထားတဲ့တိုက်ခိုက်မှုအပါအဝင် Al-Qaeda ရဲ့တိုက်ခိုက်မှုတွေကိုချီးကျူးထားတယ်လို့ပြောပါတယ်။အာဖဂန်မှာအနှစ်20စစ်ပွဲနောက်ပိုင်း American တပ်တွေပြန်ရုပ်သိမ်းတာကို Al-Zawahiri ကပြောပေမဲ့အခုလိုတပ်တွေရုပ်သိမ်းဖို့အတွက် Taliban တွေနဲ့2020 February လကလေးကသဘောတူချက်ရထားတာဖြစ်တဲ့အတွက်အခုသူပြောဆိုချက်ဟာမကြခင်ကမှရိုက်ထားတဲ့ဗီဒီယိုလိုထောက်မပြနိုင်ကြောင်းလည်း site ကပြောပါတယ်။ဒါအပြင်သူကပြီးခဲ့တဲ့လတဲ့တာလီဘန်နဲ့အာဖဂန်မျိုးတော်ကာဘူးကိုတည်ယူခဲ့တာကိုဖော်ပြမထားဘူးလို့ပြောပါတယ်။ဒါပေမဲ့ January 1ရက်မှာ Syria မြောက်ပိုင်း Raqqa မြို့မှာ Russia တပ်တွေကိုပစ်မှတ်ထားတိုက်ခိုက်တာကိုတော့ဖော်ပြထားကြောင်းနဲ့အဲ့ဒီအချိန်ကနေစနေနေ့ထိသူလှုပ်ရှားသွားတာနေလဲဆိုတော့ကိုတက်တည်ပြနေတာဒါမှမဟုတ်ဗီဒီယိုထုတ်ပြန်ချက်တခုမှမရှိဘူးလို့လည်းပြောပါတယ်။2022ကုန်ပိုင်းလောက်မှာ al-Zawahiri ဖြားလာပြီးတည်ဆုံသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာဖြစ်ပြီးအဲ့ဒီချိန်ကစလို့စနေနေ့အထိသူအသက်ရှင်နေကြောင်းပြနိုင်တဲ့အထောက်အထားမတွေ့ခဲ့ပါဘူး။ဒါကြောင့်သူတည်ဆုံတာဖြစ်နိုင်တယ်လို့ဒီနှစ်ဆန်းနောက်ပိုင်းမှာတည်ဆုံတာဖြစ်နိုင်တယ်လို့ site အဖွဲ့ director က Twitter မှာရေးပါတယ်။